နိုင်ငံတော်တိုက်ပွဲတွေမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေချိန်မှာပဲထိုင်းပြည်လေတပ်ဦးစီးချုပ်ဟာစစ်ကောင်စီရဲ့လေတပ်ဦးစီးချုပ်ရဲ့ဖိတ်ကြားချက်အရနိုဝင်ဘာ22ရက်နေ့ကနေပြည်တော်ကိုရောက်နေတယ်လို့စစ်ကောင်စီဘက်ကနိုဝင်ဘာ23မှာသတင်းထုတ်ပြန်လာပါတယ်။စစ်တပ်ဟာ2022ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းဆန့်ကျင်တဲ့လက်နက်ကိုင်အင်အားစုတွေကိုလေကြောင်းကနေအဓိကတိုက်ခိုက်တွေရှိတာပါ။ပြီးခဲ့တဲ့ပတ်ကလည်းချင်းပြည်နယ်ကလေကြောင်းတိုက်ခိုက်မှုအတွင်းကလေး၈ယောက်ပါဝင်အနည်းဆုံးအရက်သား၁၁ယောက်သေဆုံးခဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပါတယ်။ဒီလိုအခြေအနေမှာထိုင်းလေတပ်အကြီးအကဲကနေပြည်တော်ကိုအလဲပိုက်ရောက်ပြီးအာဏာသိမ်းစစ်ကောင်စီဘုချုပ်မှုကြီးမင်းအောင်လှိုင်နဲ့ကာဝေးဦးစီးချုပ်လေဘုချုပ်ကြီးထွန်းအောင်တို့ပါဝင်မြန်မာစစ်အရာရှိကြီးနေတဲ့နိုမာ22နဲ့23ရက်တွေမှာတွေ့ဆုံခဲ့တာပါ။တွေ့ဆုံမှုတွေအတွင်းနှစ်နိုင်ငံလေတပ်ဆက်ဆံရေးကောင်းမွန်စေရေးဤပညာဖလှယ်ရေးနဲ့လူသားချင်းကူညီကယ်ဆယ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြကြတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။တခါထိုင်းသတင်းတွေမှာဖော်ပြထားချက်အရတော့24ချိန်မြောက်အာဆီယံတက်မတော်ဘက်ပေါင်းစုစီဝေး ACAMM ကိုထိုင်းနိုင်ငံဟွာဝင်းမှာနိုမာ22ရက်ကနေ25ရက်နေ့ထိကျင်းပနေပြီးအဲ့ဒီမှာလည်းမြန်မာစစ်တပ်ကိုယ်စားလှယ်တက်ရောက်နေတယ်လို့ဆိုပါတယ်။အဲ့ဒီမှာထိုင်းစစ်တပ်အကြီးအကဲကဒေသလုံခြုံရေးအတွက်စစ်တပ်တွေရဲ့အခန်းကဏ္ဍကအရေးကြီးပြီးလက်နက်လူသူအင်အားအမြဲအစင်သင့်ရှိနေဖို့လိုတယ်လို့ပြောကြောင်းထိုင်းသတင်းတွေမှာဖော်ပြထားပါတယ်။